ဗြိတိန်နိုင်ငံအောက်စဖို့တက္ကသိုလ်ကစမ်းသပ်နေတဲ့ COVID-19 ကာကွယ်ဆေးကအသက်ကြီးသူတွေရောအသက်ငယ်သူတွေမှာပါခန္ဓာကိုယ်တွင်ခုခံကာကွယ်တုံ့ပြန်မှုရှိတာကိုတွေ့ရတယ်လို့ဗြိတိန်ဆေးကုမ္ပဏီ AstraZeneca ကဒီကနေ့ပြောပါတယ်ဒီဆေးကအသက်ကြီးတဲ့သူတွေမှာတုံ့ပြန်ခံစားရတဲ့ပြဿနာတွေနှဲတယ်လို့လည်းပြောပါတယ်ဗြိတိန်အောက်စဖို့တက္ကသိုလ်နဲ့ AstraZeneca ဆေးကုမ္ပဏီတို့ပူးပေါင်းစမ်းသပ်နေတဲ့ဒီကာကွယ်ဆေးကအသက်ကြီးပိုင်းအုပ်စုဝင်တွေမှာခန္ဓာကိုယ်တွင်ရောဂါပိုးကိုခုခံနိုင်တဲ့ပဋိပစ္စည်းထွက်ပေါ်စေတာတွေ့ရတယ်လို့သတင်းရင်းမြစ်အုပ်ကိုကိုကာပီ Financial Times သတင်းစာကဖော်ပြပါရယ်ဇူလိုင်လအတွင်းကပြုလုပ်ခဲ့တဲ့စမ်းသပ်မှုတွေအရအသက်18နှစ်ကနေ55နှစ်အတွင်းကျန်းမာရေးကောင်းသူအုပ်စုဝင်တွေမှာယောဂပိုးကိုခုခံနိုင်တဲ့ပဋိပစ္စည်းခန္ဓာကိုယ်အတွင်းအများပြားထွက်ပေါ်တာကိုတွေ့ရတယ်လို့ Financial Times မှာဖော်ပြပါရယ်ရှာဖွေတွေ့ရှိချက်အသေးစိတ်ကိုတော့မကြခင်ထုတ်ဝေမဲ့စီးပညာဂျာနယ်မှာဖော်ပြလိမ့်မယ်လို့မျှော်လင့်ရကြောင်း Financial Times ကပြောပါရယ်COVID-19 ကာကွယ်ဆေးကိုအခုထုတ်လို့အသုံးပြုနိုင်မှုအထူးအဆင့်သစ်မဖြစ်သေးပေမဲ့2021ခုနှစ်ပထမနှစ်ဝက်လောက်မှာထုတ်လို့သွားနိုင်မှုမျှော်လင့်တယ်လို့ဗြိတိန်ကျန်းမာရေးဝန်ကြီး Matt Hancock ကပြောပါရရှင်